စခန်းကြီးနဲ့မြောက်ပိုင်းမောင်နှောခရင်တွင်ကလုံခြုံရေးတပ်ဖွဲ့စခန်းတွေကိုအတန်းဖက်စီးနှင်းတိုက်ခိုက်ဖို့အတွက်နောက်ထပ်ကြံစီမှုကိုတားဆီးလိုက်နိုင်တယ်လို့နိုင်ငံတော်တိုင်ပင်ခံရုံးပြန်ကြားရေးကော်မတီကမတ်လ23ရက်အချက်အလက်တွေမှာသတင်းထုတ်ပြန်ပါတယ်။ဗုဒ္ဓရောင်မြို့နယ်တွင်ရောက်လာတဲ့မတင်ကားသူတွေကိုနေကြားဆောင်ရေးတပ်ဖွဲ့ဝင်တွေကမတ်လ9ရက်နေ့မှာတောရောက်ဆစ်ဆေးရကနေအတန်းဖက်တင်နန်းသားတဦးဖြစ်တဲ့မော်လဝီဗလီဆရာတူကိုဖမ်းမိခဲ့တာဖြစ်ပြီးအဲ့ဒီဒေသတွင်အတန်းဖက်တင်နန်းတွေဖွင့်လှစ်ပြီးတင်နန်းသားတွေနဲ့အတန်းဖက်မှုလှုပ်ဆောင်မှုတန်စီမှုတွေကိုဖော်ထုတ်သိရှိခဲ့တာဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားခဲ့ပြီးအတန်းဖက်တင်နန်းတွေတက်ရောက်ခဲ့သူရွာခန့်ကျောင်းဆရာတူကမနစ်ကအောက်တိုဘာလကြီးကန်းမြင့်အတန်းဖက်မှုမှာပါဝင်ခဲ့သူတဦးဖြစ်ကြောင်းနဲ့သူဟာကိုလူပါလောင်ဒုက္ခသည်စခန်းမှာနေသူတချို့ကိုဆယ်ပြားရီလာထဲမှာဘူးဒီတော်မြို့နယ်တဲကိုပြန်ပြီးခေါ်လာသလိုမြို့နယ်ရင်းချေးရွာတွေမှာတင်နန်းသားအသက်36ဦးကိုမတ်လ10ရက်နေ့ကတင်နန်းဆပေးခဲ့တယ်လို့ရေးသားထားပါတယ်အကျန်းဖက်မှုတွေလှုပ်ဆောင်ဖို့အတွက်ကျန်းစီသူတွေတင်နန်းသားတက်စုဆောင်သူတွေငွေကြေးထောက်ပံ့သူတွေကိုလိုက်လံရှာဖွေဖမ်းဆီးနေပြီးပတ်ဝန်းပတ်သက်နေသူတွေကိုဥပဒေအရအရေးယူဖို့စီစဉ်နေကြောင်းလည်းဖော်ပြထားပါတယ်။အခုချိန်ထိဖမ်းဆီးမိသူအနည်းဆုံး73ဦးရှိပြီဖြစ်ကြောင်းအမည်နဲ့တကွဖော်ပြထားတယ်လို့အဲ့ဒီဒေတာတွေအကျန်းဖက်တင်နန်းသားတွေအတွက်ရွာ၄ရွာမှာလက်တင်အားနေရာ၄နေရာဖွင့်လှစ်ဖို့အတွက်ကျန်းစီခဲ့တာဖြစ်ပြီးပထမဆုံးဖွင့်လှစ်တဲ့တင်းမင်းကျေးရွာထဲမှာပဲဖော်ထုတ်ဖမ်းဆီးခဲ့မိတာဖြစ်ကြောင်းသတင်းထုတ်ပြန်တာပါ။ဒီချိန်ထဲမှာပဲဘင်္ဂလားဒေ့ရှ်ပြည်နယ်အော်ရဲကဘင်္ဂလားဒေ့ရှ်ရေပိုင်းနဲ့ထဲတရားမဝင်ရောက်တဲ့မြန်မာနိုင်ငံသား10ဦးပါလှေကိုဘင်္ဂလားဒေ့ရှ်ရေတပ်ကဖမ်းဆီးမိကြောင်းရေတပ်ကထုတ်ပြန်တဲ့သတင်းမှာဖော်ပြထားပါတယ်။